မျိုးတွန်းပြောက်ကွယ်သွားပြီလို့ယူဆထားကြတဲ့ရှားပါငှက်တစ်မျိုးကိုနှစ်ပေါင်း84နှစ်အကြာမှာတိတ်ပြန်တင်ရရှင်နေပြန်မြန်မာနိုင်ငံမှာပြန်လည်တွေ့ရှိခဲ့ကြပါတယ်။ Jardons Papilla လို့ခေါ်တဲ့စာကလေးရွယ်ငှက်ကလေးကိုပဲခူးတိုင်းအတွင်းတွေ့ရှိခဲ့တဲ့အကြောင်းပူတွဲသုတေသနလုပ်ခဲ့တဲ့ပတ်ဝန်းကျင်ထင်းထင်းလို့ရှာမှုအဖွဲ့ Wildlife Conservation Society WSC ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ Jardons Papilla ငှက်တွေကိုတော့1942ခုနှစ်ကစစ်တောင်းမြင့်နီးနောက်ဆုံးအချိန်တွေ့ခဲ့ပြီးတော့မျိုးတွန်းပြောက်ကွယ်သွားပြီလို့ယူဆနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်မေလထဲမှာတကြောပြန်တွေ့ရှိခဲ့တဲ့ထောက်ထားတွေစတင်ရရှိခဲ့ပြီးတော့WSC နောက်စင်ကူအမျိုးသားတိုက်သူနဲ့မြန်မာတပောင်းနဲ့တောင်းတွိဆန်ထိမ့်သိမ့်ဆက်လျှောက်ရေးဌာနတို့ပူးပေါင်းပြီးဆက်လက်သုတေသနလုပ်ခဲ့ကြတာပါ။အခုတွေ့ရှိမှုကြောင့်ငှက်တွေမျိုးမတုံသေးဘူးဆိုတာသိလာရသလိုသူတို့ချက်စားဒေသတွေရှိနေစေဆိုတာကိုသက်သေပြနိုင်ခဲ့တယ်လို့လည်း WSC ဒေသဆိုင်ရာညွှန်ကြားမှု Colin Poe ကကြေညာချက်ထဲမှာပြောဆိုသွားခဲ့ပါတယ်။အခုကမှတော့ငှက်တွေချင်းလဲချက်စားတဲ့နေရာဘလောက်များများကျန်နေတယ်လဲဆိုတာကိုသိအောင်လေ့လာဖို့ဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်။ Jardons Papilla ငှက်တွေကိုတော့ Pressure ပညာရှင် TC Jardon က1862ခုနှစ်ပဲခူးတိုင်းမြစ်ကျွန်းမြို့မှာစတင်တွေ့ရှိခဲ့တာပါ။ဒါပေမဲ့လည်းစစ်တောင်းမြင်သားကဒီဒေသမှာလူတွေပုံမှုချီချနေထိုင်လာကြတာနဲ့အမျှမျိုးတွန်းပြောက်ကလူနီးပါးအန်ဒီယန်ရှိရဲ့အနီရောင်ဆင်းမှာထက်သွင်းမှတ်တမ်းတင်ခံခဲ့ရတဲ့အထိပါ။ငှက်မျိုးစိမ့်နဲ့ပတ်သက်လို့နောက်ထပ်အတိအကျခွဲခြားစစ်ပြသိနိုင်မှုလဲစင်ကူမျိုးသားတက်ကူတက်ခွဲခဲ့မှာဒီအနေစစ်စစ်ဆန်းသတ်မှုတွေဆက်လက်လုံဆောင်သွားမယ်လို့လဲ WSC ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။